့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အတန်ကနေပြီးတော့တန်လွှင့်နေပါတယ်။ကိုဗစ်ကာလအကန့်အသတ်တွေကြောင့်မလို့ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲတက်ဆက်ပေးနေရမှာစနေညပိုင်းဒဲအလီလိုက်အစီအစဉ်အစားအခုစနေညပိုင်းဆွေးနွေးပွဲအစီအစဉ်ကိုစတင်တက်ဆက်ပေးပါမယ်။ကိုဗစ်ရောဂါပိုးတခွဲ့အတီးပြုလူနာအများပြားရပိုင်းတွင်းမှာတွေ့လာရတဲ့ရခိုင်ပြည်နယ်အခြေအနေကြောင့်လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်ပခအတွင်းမှာဘလို့တက်ရောက်မှုတွေကြီးလာတယ်ဆိုတာကိုဆွေးနွေးမြန်ထားပါရယ်။ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကုစလေဒေါက်ထုမီနဲ့ VOA ရခိုင်ပြည်နယ်ကသတင်းတောက်ကိုတက်နိုင်လို့နဲ့မြန်မြန်တက်ဆက်ထားတာပါ။ကျွန်တော်ကသားညဦးပါအခုဒီဆွေးနွေးမဲ့ခေါင်းစဉ်ကတော့ COVID အကျပ်တဲနဲ့ရခိုင်ပြည်ပခဖြစ်ပါတယ်အခုဒီရပိုင်းအတွက်မှာတခွဲ့တီးပြူလူနာတွေရခိုင်ပြည်နယ်ထဲမှာအလျင်မြန်မဲ့တိုးလာတာမို့လို့ဖွံ့ဖြိုးမှုအားနည်းသလိုစီးရဲမွေးတင်မှုတွေကြီးတယ်နောက်ပြည်ပခတွေလည်းရှိနေတဲ့ရခိုင်ပြည်နယ်အတွက်ကစိုးရိမ်စရာတွေဖြစ်လာပါတယ်ပြောရရင်တော့အခုတတိစစ်ပွဲတွေလည်းမရနိုင်ပါဘူး။ရခိုင်လူထုကလည်းစစ်ပွဲတန်ရောငကူစစ်ပွဲရဲ့အဆင်မပြေတဲ့အခြေအနေ၊စီးရဲမွေးတည်မှု၊ကျမရေးဆောက်ရှောက်မှုအားနည်းတာစသဖြင့်အခြေအနေရရက်ကိုကြုံနေရတာပါ။အခုလိုဒီကိုဗစ်ရောဂါတီးပြီးလူနာတိုးလာတာကြောင့်မလို့မွေးပူရကင်းမောက်ဆိုလိုပဲရခိုင်လူထုအတွက်ကအဆဆအယားယားအဆင်မပြေမှုတွေကြားကရောဂါပိုးမကူးအောင်လို့ဘယ်လိုကာကွယ်နေထိုင်ကြမလဲဆိုတာကြီးကဖြစ်လာပါရယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရခိုင်ဝန်ကြီးချုပ်တို့ကလည်းဒီရောဂါကာကွယ်ရေးအစီအစဉ်တွေကိုအွန်လိုင်းဆွေးနွေးပွဲလုပ်ခဲ့ပြီးပါပြီ။ရခိုင်လူထုအနေနဲ့စိတ်မပူရိခါပြတ်တောက်တာတွေရခိုင်ပြည်တွင်းမှာမဖြစ်အောင်အစိုးရကနေပြီးတော့ကူညီသွားမယ်စသဖြင့်ပြောခဲ့ကြပါရတယ်။အဲ့တော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးပွဲကို VOA သတင်းတောက်ကိုတက်နိုင်နဲ့ဆက်ပြီးတော့မေးလိုက်ချင်ပါတယ်။ကိုတက်နိုင်ကခုဒီ COVID အကျပ်တဲရခိုင်မှာကြုံနေရပြီးရခိုင်မှာလည်းနေစဉ်လိုလိုရှိနေတဲ့စစ်ပွဲအခြေအနေကအခုဒါရီကြောင့်မလို့တစုံတရာရော့ကျလာတာမျိုးရှိသလားခင်ဗျ။
ဟုတ်ကဲ့ဒီ COVID အကျောင်းလူတွေတော့တချို့လူတွေတော့ခက်ခဲဖြစ်ကြပါဘောနော်လောလောဆယ်မှာဒီဖြစ်တာလေးမကြသေးဘူးဆိုတော့နေနေတော့စောင့်ကြည့်ရမယ့်အနေအထားမှရှိရတယ်ဒါပေမဲ့တိုက်ပွဲတွေကတော့အာတိုက်ပွဲလို့ပြောရမလားပြိခတ်မှုလို့ပြောရမလားဆက်လက်ရှိနေရပြဘလို့လဲဆိုတော့ဒီမနေ့ကတောင်ဒီကြောက်တော်ဖက်မှာဆိုလို့ရှိရင်ဒီအာပြိခတ်မှုဖြစ်ပြီးတော့ဘောနော်ဒီ2ယောက်ပေပြီးတော့ဒီအမျိုးသမီး4ယောက်လောက်တန်ရတော့တာလည်းရှိတာဘောနော်အဲ့တော့ဒီလောက်အကြတိဖြစ်နေတာအထက်မှာတော့ဒီတိုက်ပွဲကတော့ဆက်လက်ရှိနေတော့ပဲလို့ပြောရမှာကိုသားဟုတ်
ပြောရမယ်ဆိုရင် COVID အခြေအနေကြောင့်ဒီလူတွေတွာလာကန့်တက်တွေလုပ်နေတာရှိတယ်အဲ့တော့စစ်တပ်တွေအတွာလာတွေအရွှေ့ပြောင်းနေအဲ့ဒါမျိုးကရောစစ်တပ် operation တွေပေါ့နော်စစ်စင်ရေးတွေကရောရှိနေတဲ့သဘောလား
လက်ရှိအချိန်ထိတော့ဒီမျိုးပေါ်မှာလေးတရက်တလေဒီစစ်တွေမျိုးပေါ်မှာလေးတရက်တလေလေအဲ့လိုဒီစစ်ကားတွေတွာလာတော့တွေ့ရတာပေါ့နော်ဒီနေ့မနေ့ပိုင်းကဆိုလေဒီနေ့လေလောက်ကပေါ့အများဦးကဒေသခံတွေရောဖုန်းဆက်ပြီးတော့ပေါ့နော်ဒီလူတွေကိုကြတော့ကန့်တက်ထားပြီးတော့ဒီပြည်သူတွေကိုကြတော့ကန့်တက်ထားပြီးတော့ဒီစစ်သားတွေ mask မပါဘဲနဲ့အဲ့လိုမျိုးဒီစစ်ကားတွေတောနေတာကြတော့ဘာမှမကန့်တက်ဘူးလို့ဆိုရဲမိခွန်းတို့ဒီအဲတရင်ဌာနတွေကျွန်တော်တို့ကိုအဲ့လိုမျိုးပြောလာတာတွေရှိတာပေါ့နော်အဲ့ဒီပုံမှာဒီတရင်မရေးကြဘူးလို့ဆိုတာမျိုးပေါ့အဲ့တော့ကျွန်တော်ချိန်နေပြဒီဒီအရာတွေကတော့ရှိနေတော့မယ်လို့ဟုတ
်ဥပဒေအရဆိုလို့ရှိရင်တော့မလူအဖက်အပြင်မထွက်ဖို့အတွက်အမိန့်ထုတ်ထားပါတယ်အဲ့တော့မျိုးပေါ်တွေမှာအခြေအနေကအဲ့လိုမျိုးပေါ့ဒါပေမဲ့ဒုက္ခသည်စခန်းတွေစစ်ဘေးရှောင်နေဒေသတွေအဲ့ဒီမှာရှိတဲ့ COVID နဲ့ပတ်သက်လို့အကန့်အသတ်တွေကတော့ဘလို့ကြားမိလဲခင်ဗျာ
အဲ့ဒါကတော့နည်းနည်းဘယ်လိုပြောရမလဲအခုလောလောဆယ်ဆိုလို့ရှိရင်ဒီရခိုင်တပြည်နယ်လုံးကဒီကန့်တပ်လိုက်တာပေါ့နော် stay home နေဖို့မလိုအပ်ပဲဒီမထွက်ဖို့အဲ့ဒီမှာနောက်တစ်ခုကဘာပါလာလဲဆိုတော့တကယ်လို့အပြင်ထွက်မယ်ဆိုလို့ရှိရင်ဒီအာရာခွဲအုပ်ချုပ်မှုဒါမှမဟုတ်သက်ဆိုင်ရာအုပ်ချုပ်မှုရဲ့ဒီထောက်ခံစာပါမှထွက်ရမယ်ဆိုတာမျိုးရှိတော့ပေါ့နော်အဲ့တော့ဒီအဲ့လိုအမိန်ထောက်ပြီးတဲ့နောက်ပိုင်းမှာတချို့ဆိုရင်အုပ်ချုပ်မှုအိမ်မှာအဲ့လိုမျိုးစုပြုံနေတာတော့ပြီးရင်ဒီထောက်ခံစာလာတောင်းကြတာတော့လက်မလေစာတော့အဲ့လိုပြဿနာတွေရှိတာပေါ့နော်နောက်တစ်ခုကကန့်တတာတော့ဟုတ်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်ဆိုတာကဒီလက်လောက်လက်စားတယ်အများဆုံးရှိတာပေါ့နော်ဒီအပြင်မထွက်ရရင်ပြောရမယ်ဆိုရင်မိသားစုထမင်းနားမမှန်တဲ့ဒီမျိုးလည်းအများကြီးရှိတော့ပေါ့နော်အဲ့တော့ဒီအလုံးကိုဒန်းတူအဲ့လိုမျိုးကြမ်းပါရေးရဆိုပြီးကိန်းတတ်တာတဲ့စာရင်ပေါ့နော်ဒီအခက်အခဲရှိတဲ့သူတွေကို တဆင်းဖြီးပြီးတော့ဘလိုမျိုးစီကန်းတွေတတ်မှတ်မလဲဆိုတာလေးရှိရပေါ့ဟောက်အဓိကတော့ဒီတော်တော်များများကဒီအကန့်တတဲ့ကြားချင်းမှာခက်ခဲတွေဖြစ်နေကြတာပေါ့ဟောက
်ဟုတ်ကဲ့ဒီအမျိုးသားလွတ်တော်ကုစလေဒေါ်ထုမေကိုမေးချင်ပါတယ်ခင်ဗျာကျွန်တော်ဒီ view ရခိုင်သတင်းတောက်ကိုတက်နိုင်ပြောတော့တာကြားမှထင်ပါတယ်အခုရခိုင်ပြည်နယ်ထဲမှာကကိုဗစ်ကပ်ရောဂါစိုးရိမ်ချက်တွေကကြီးလာတယ်နောက်တစ်ဖက်မှာလည်းလူထုကငကူတွေကအခက်အခဲမျိုးစုံကြုံနေရတယ်အဲ့တော့အခုချိန်မှာလူထုရဲ့အခက်အခဲလူထုရဲ့ပြဿနာဘာတွေဘယ်လိုရှိနေလဲလို့သိထားပါလဲ
ဟုတ်ကဲ့ရှင်ပထမအဆုံးတစ်ခုအနေနဲ့ကတော့ဒီကိုဗစ်မတိုင်ခင်ကတည်းကကျမတို့အကြက်အသေးကပါလဲဆိုလို့ရှိရင်ဒီတိုက်ပွဲတွေအများအားပြင်းထန်နေတဲ့အခြေအနေပါမြန်မာတနိုင်ငံတော့အပြစ်ခက်ရက်ဆဲပဲကျမတို့ရခိုင်ပြည်နယ်မှာအပြစ်ခက်မရက်ဆဲတာကလည်းကျမတို့တွေစိန်ခေါ်မှုဖြစ်တယ်လို့ကျမတို့တွေအစိုးရမှုတွေဖြစ်ပါတယ်နောက်ပြီးတော့ဆိုလို့ရှိရင်ဒီကျမတို့အရက်သားတွေကအများအားပဲထိခိုက်နေတယ်အများအားပဲတေဆုံနေတယ်ဒါနဲ့ပတ်သက်ပြီးလို့ကျမတို့စိုးရိမ်ပါတယ်အဲအထူးသဖြင့်နေပြီးတော့မိုးရာသီမတိုင်ခင်မှာကျမတို့ဒီ ITP ကန့်ကအစီပေးဆောင်ပြည်သူတွေအမိုးအကာအောက်ရောက်ရှိဖို့ပြီးလို့ရှိရင်မြန်မာနိုင်ငံမှာစပြီးတော့ COVID စဖြစ်ကလေးကနေပြီးတော့ကျမတို့ရဲ့ဒီဒုက္ခသည်စခန်းတွေကိုအထူးသဖြင့်နေပြီးတော့စစ်ပေးဆောင်ဒုက္ခသည်စခန်းတွေကိုနေပြီးတော့အတက်နိုင်ဆုံးဖေးမဖို့ကူညီဖို့ပြောပေမဲ့တကယ်တမ်းလက်တွေမှာဖြစ်မလာပါဘူးရှင်။ဆိုတော့ကျမတို့အနေနဲ့ကတော့အခုကိုဗစ်ကလည်းရခိုင်ပြည်နယ်မှာဒီကူးစက်ကအရန်မြန်နေတယ်။အဲ့မြန်တော့ကနေပြီးတော့မြန်မာနိုင်ငံတစ်ခုလုံးကိုတုံလောက်လျှောက်ရှားသွားရလောက်အောင်အခြေအနေပြဖြစ်တဲ့ခါကျတော့ဒီ ITP ကမ့်မှာရှိတဲ့ပြည်သူတွေရဲ့သတင်းချက်လက်ရရှိမှုဟာတကယ်ကိုအစိုးရဆုံးတဲ့ကအစိုးရချက်တစ်ခုဖြစ်ပါတယ်။ဟိုကျမတို့ရခိုင်ပြည်နယ်မှာစတွေ့လိုက်ရောဒီနိုင်ငံကောင်းဆောင်တွေကနေပြီးတော့ဒီစီကံမေးသွားလာနေကြတာတို့ရခိုင်ပြည်နယ်ပတ်သက်ပြီးတော့ budget တွေဘလို့တုံးနေတာတို့ဒါပေမဲ့ဒါတွေဘလောက်တုံးတော့ရခိုင်ပြည်သူတွေကိုဒီလိုမျိုးအကျက်တဲ့ကာလမှာတည်င်းချက်လက်မပေးထားဘူးဆိုလို့ရှိရင်ဒါပြည်သူတွေသိမှာမဟုတ်ပါဘူး။ဒါကြောင့်မလို့ရခိုင်ပြည်နယ်အကျက်တဲ့ကဘာလဲဆိုလို့ရှိရင်တည်င်းချက်လက်မရရှိမှုကအကျက်တဲ့အားလုံးရဲ့ထိတ်ဆုံးမှရောက်နေပါတယ်။ကျမတို့ရဲ့စိုးရင်ချက်တွေကလည်းအခုဆိုလို့ရှိရင်ကျမတို့မြောက်ဦးမှနေပြီးတော့ကျမတို့တွေ့နေပြီဒီ positive လူနာတွေတွေ့နေပြီဒါပေမဲ့ကျမတို့ဒီမှာတစ်ကဘာလုံးမြင်မှာပါဒီ positive တွေ့တဲ့အခြေအနေကိုကျမတို့က internet ပေါ်မှာမပြောနဲ့ပုတ်ပေါ်မှာတွေ့ကြည့်ရတဲ့အခြေအနေပါဟိုကျမတို့ကနေပြီးတော့ဒီ19ရာစုကိုပြန်ရောက်နေရတဲ့အခြေအနေဖြစ်နေပါတယ်ဒါကြောင့်မလို့အစိုးရရဲ့စီမံခန့်ခွဲမှုဟာပြည်သူတွေကိုစိုးရင်မှုရေချိန်ပုံမြင့်အောင်အော်နေပြီးတော့ဖန်တီးနေတယ်လို့ဖြစ်နေတယ်ဒါကြောင့်မလို့ဒီလောက်ထိနေပြီးတော့အုပ်စုတစ်စုကိုပဲ target ထားပြီးတော့ internet ပိတ်နေမဲ့အစားပြည်သူမျက်နှာကိုကြည့်ပြီးတော့ပြည်သူနဲ့အတူဆိုတဲ့အစိုးရသည်ပြည်သူတွေဒုက္ခရောက်နေတာအထူးသဖြင့်လူသားမျိုးနွယ်တွေဒုက္ခရောက်နေတဲ့ covid ကိုကာကွယ်ဖို့အတွက် internet ဖြတ်တောက်ထားမှုဟာကျမတို့ရဲ့အစိုးရဆုံးတဲ့ကအကြီးမားဆုံးသောအစိုးရချက်ဖြစ်တယ်ရှင်ဒီသတင်းချက်လက်ကိုမရဘဲနဲ့ပြည်သူက covid ကိုကာကွယ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူး ITP မှာရှိတဲ့လူရဲ့နှစ်သိန်းအတွက်နသိနီးပါအတွက်ကျမတို့ကနေပြီးတော့စိုးရင်တီထက်စိုးရင်လည်းရှိပါလေရှင
်ဟုတ်ကဲ့ဟုတ်ကဲ့တော်တော်များများလဲဒီကိစ္စနဲ့ပတ်သက်လို့ထောက်ပြနေကြပါတယ်အဓိကဒီ internet line ပိတ်တဲ့ကိစ္စပေါ့နော်တော်တော်အဓိကတော့ internet line ကတချို့နေရာတွေမှာပြန်ဖွင့်လိုက်တဲ့ဆိုပေမဲ့4G အထိမရဘူး internet မြန်နှုံးမြင့်အထိမရတဲ့အခြေအနေမျိုးပေါ့နော်အဲ့လိုမျိုးကြုံနေရလို့သိရပါတယ်ကျွန်တော်တစ်ဆက်တည်းဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့မေးချင်ပါတယ်ဒီကနေ့ဒေါက်တာဆန်းစုကြည်နဲ့ရခိုင်ဝန်ကြီးချုပ်တို့ဆွေးနွေးတဲ့အထဲမှာတော့ရခိုင်ဒေသမှာရစ်ခမပြတ်သွားအောင်လို့အစိုးရအနေနဲ့တာဝန်ယူပါတယ်အစားတောက်တွေထောက်ပံ့ကြီးတွေစီစဉ်ပါမယ်ရမုံငွေဘလောက်ရထားတယ်လို့လည်းရခိုင်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျလက်တွေ့ကြရလားမတူမင်ဘလို့မြင်ပါလဲ
ကျမအနေနဲ့ကတော့လက်တွေ့ကြလာလို့ပြောလို့ရှိရင်ကျမတို့ရခိုင်ပြည်သူတွေကဒီလက်တွေ့ကြတဲ့တကယ့်ပြည်သူတွေရဲ့အခက်အခဲကိုဖြေရှင်းတဲ့အနှစ်သာရရှိတဲ့တန်ဖိုးရှိတဲ့ကူညီမှုကိုကျမတို့စောင့်မျှော်နေကြတာဖြစ်ပါတယ်အခုကနေပြီးတော့ကျမတို့ဒီနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နဲ့နေပြီးတော့ဝန်ကြီးချုပ်နဲ့တွေ့တဲ့ဆွေးနွေးတဲ့ကိစ္စတွေမှာနေပြီးတော့ဘလောက်တော့ယာရထားတယ်ဆိုတဲ့ဟာကအဲ့ယာရဘက်ကျင်ဝေယာရနေတဲ့အချိန်မှာပြည်သူတွေကငတ်တော့မယ်ရှင်ဆိုတော့ဒီချက်ဆိုးပြီးတော့ဒီလုပ်တွေကိုကြိုတင်ပြီးတော့လုပ်ရမယ်နောက်တစ်ခုကဒီကျမတို့အခုဒီထိပ်ပိုင်းမှာဆွေးနွေးတင်ဆွေးနွေးနေတဲ့အခြေအနေနဲ့တကယ် IGP ကမှာအခြေအနေလုံးဝကွာခြားတယ်ဆိုတာရခိုင်ပြည်နယ်မှာတကယ်အလုံးလုံးနေကြတဲ့အရက်ဖက်ဝက်စီတွေကိုမေးကြည့်ပါအဲသူတို့ကပိုသိပါတယ်ကျမတို့သွားတော့ကနွေရာသီတောင်မှပြည်သူတွေရဲ့နေထိုင်မှုဟာအင်မတန်စိတ်မကောင်းဖွယ်ဖြစ်ပါတယ်ဆိုတော့ကျမရဲ့မဲဆန္ဒနဲ့ဖြစ်တဲ့အမ်းမှာဆိုလို့ရှိရင်တကယ်ကားလမ်းပေးမှာရှိရဲ့ဒီပဲပတုံလိုနေရာမျိုးမှာဆယ်ပေလောက်ပတ်လေအခန့်တွေမှာနေပြီးတော့ COVID ကာလမှာပြည်သူတွေကြက်သိပ်ပြီးတော့နေရတယ်တကယ်လို့သာနေပြီးတော့ဒီအစိုးရလက်ရှိမှာပြောနေတဲ့ဒီဆွေးနွေးပွဲတွေမှာပြောနေတဲ့နေပြီးတော့ပြည်သူတွေရဲ့စိုးရိမ်မှုကိုကျွန်တော်တို့ရှော့ရှနေပါတယ်ဆိုတာပြည်သူတွေဘာပြောနေလဲတကယ်နားထောင်လို့လား ကျွန်တော်ရခိုင်ပြည်သူတွေအားလုံးကနေပြီးတော့သုံးသန်းနီးပါးရှိတယ်သုံးသန်းကျော်များရှိတဲ့ပြည်သူတွေပြောနေတဲ့ဟာကတပြိုင်တည်းပြောနေတဲ့ဟာဘာလဲဆိုအင်တာနက်ဖြတ်တောက်ထားတာကို 4G အင်တာနက်အပြည့်အဝရရှိဖို့ပြောနေတာပါအခုလက်ရှိမှာဆိုလို့ရှိရင်အစိုးရဟာပြည်သူရဲ့တောင်းဆိုမှုပြည်သူရဲ့လိုအပ်ချက်ကိုမျက်ကွယ်ပြုနေတယ်ရှင်ကျွန်တော်တို့နေပြီးတော့ဒီ Facebook ပေါ်မှာလူမှုကွန်ရက်ပေါ်မှာဘယ်လောက်ထိဒီဆွေးနွေးပွဲတွေလုပ်ပါစေဒါဟန်ပြပဲကျွန်တော်တို့ပြောလို့ရတယ်ဒီလိုမျိုးဝေဖန်လိုက်တဲ့သူတွေကြပဲတော့လေအရက်ဖက်ဖွဲ့စည်းတွေကိုပုံမှန်မျိုးမျိုးတက်ပြီးတော့ဒါတရားခံလိုမျိုးနေပြီးတော့ပွင့်လင်းစွာပြောဆိုမှုလွတ်လပ်စွာပြောဆိုမှုကိုပိတ်ပင်လာတယ်ကျွန်တော်တို့ရခိုင်ပြည်နယ်စစ်တွေမလိုနေရမှာကျွန်တော်တို့ကြားရတယ်ရှင်ဒါကြောင့်မို့လို့လက်တွေ့မှာဆောင်ရွက်ပါတကယ်လို့သာကျွန်မတို့ဟာမှန်ကန်တဲ့အကူအညီတွေအမှန်တကယ်လိုအပ်တဲ့အကူအညီတွေရနေတယ်ဆိုလို့ရှိရင်ရခိုင်ပြည်သူကအစိုးရကိုကျေးဇူးတင်ပါပါအခုကရနေရတဲ့အတိုင်းမရဘူးလို့ပြောနေတာမဟုတ်ပါဘူးဒါကြောင့်မို့လို့အစိုးရအနေနဲ့ကပြည်သူတွေရဲ့အတန်ကိုနားထောင်တယ်ဆိုလို့ရှိရင်ရခိုင်ပြည်သူသုံးတန်းကဘာတောင်းဆိုနေတာလဲကျွန်မတို့တွေကအပြစ်ခတ်ရစဲဖို့တောင်းဆိုတယ်ဒါကရခိုင်ပြည်သူရဲ့တရားရဂိုင်းလုံးတောင်းဆိုတဲ့လေးတန်းပါတောင်းဆိုတဲ့တောင်းဆိုချက်ဖြစ်ပါတယ်ဒီတရားရဂိုင်းတို့အပြစ်ခတ်ရက်စဲမယ်ဒီချိန်ခါမှာတပြိုင်တိုင်းပြည်တို့ပြစ်ခတ်ရက်စဲရေးမှာကျမတို့ရခိုင်ပါဝင်ခြင်းတယ်ဒါနံပါတ်1အရေးကြီးဆုံးကပြစ်ခတ်ရက်စဲရမယ်နံပါတ်2ကဘာလဲဆိုလို့ရှိရင်တပြိုင်နဲ့တည်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောသွားပါတယ်အဲကျမတို့နေပြီးတော့ဟိုလူရဲ့ခန္ဓာကိုယ်မှာနေပြီးတော့နှလုံးမကောင်းလို့ရှိရင်လေဒါတနင်းအဲဒီတခန္ဓာလုံးနေမကောင်းတာပဲဒီလိုပဲမြန်မာနိုင်ငံမှာရခိုင်ပြည်နယ်ကတခုခုဖြစ်လို့ရှိရင်လေတနင်္ဂနွေလုံးကခံစားရတာပဲဘယ်မှာလဲကျမတို့တစ်နှစ်ကျော်ပြီအင်တာနက်ဖြတ်တောက်ထားတဲ့ဟာကိုရန်ကုန်ကခံစားကြလို့လားမြန်မာတနင်္ဂနွေလုံးကနေပြည်တော်ကပုတ်တူပုတ်ကိုတွေကရောမြောက်ဦးကအခုလိုမျိုးခံစားနေရတဲ့ 4G မရတဲ့ဒုက္ခကိုဘသူတွေကစာနာပေးလို့လဲဘသူတွေကခံစားပေးနေတာလဲအမှန်ဆိုလို့ရှိရင် AA ဆိုတဲ့ဟာ AA ဆိုတဲ့နေပြီးတော့တက်ကဒါဒီလူတအုပ်စုပဲဖြစ်ပါတယ်ရခိုင်ပြည်သူတွေကနေပြီးတော့တန်းလိုက်ချီပြီးတော့ရှိပါတယ်ဒါလုံနိုင်တဲ့ဟာနေပြီးတော့တခုကဘာကြောင့်မလုပ်တာလဲဒါကိုကျမတို့အင်မတန်မှစိတ်မကောင်းဖြစ်မိတယ်ဒါကြောင့်မလို့ပြည်တော်စုစိတ်ဓာတ်ဆိုလို့ရှိရင်အမှန်တကယ်ကျမတို့ကိုလက်တွေ့ပြမယ်ဆိုလို့ရှိရင်ဒီလိုမျိုးအင်တာနက်မှာဆွေးနွေးတာထက်အပြင်ပြည်သူတွေကို 4G ဖွင့်ပေးလိုက်လို့ရှိရင်ဒါကျမတို့ကဟုတ်တယ်အစိုးရကကျမတို့ရဲ့ပြည်သူမျက်နှာကိုကြည့်တယ်လို့ကျမတို့သုံးသပ်ရမှာပါရှင
်ခုနကကျွန်တော်တို့သတင်းတော့ပြောတဲ့ထက်မှပြစ်ခတ်မှုတွေရှိနေတုံးပဲဆိုတာမထုမိကြားမှာပါအဲ့တော့ဒီအချိန်မှာပြစ်ခတ်တာတွေစစ်ပွဲတွေကလည်းမရနိုင်ဘူးဖြစ်နေတယ်ဆိုတော့နှစ်ဖက်စလုံးမှာပြောရမယ်ဆိုတော့နှစ်ဖက်စလုံးမှာပြန်လည်တိုက်ပွဲတွေကမရနိုင်ဘူးဖြစ်နေတာပါဒီအချိန်ဒီမှာအစိုးရကကြီးပြောလို့ရပါမလား
ကျွန်တော်တို့အနေနဲ့ကတော့ပြည်သူကိုထိခိုက်တဲ့ပြည်သူကိုနစ်နာတဲ့ဘယ်လောက်ဆောင်ချက်မဆိုကျွန်တော်တို့အားမပေးပါဘူးရှင်နောက်တစ်ခုကနေပြီးတော့ဒီလောက်ထိနေပြီးတော့ကိုဗစ်ကြောင့်ပြည်သူတွေကြောက်လန့်နေရတဲ့သတင်းချက်လက်မသိလို့ပြည်သူတွေစိုးရိမ်နေတယ်။ကျွန်တော်တို့ဒီအထူးသဖြင့်ကျန်းမာရေးနဲ့သက်ဆိုင်တဲ့သတင်းချက်လက်တွေမရရှိတဲ့ကြောင့်ပြည်သူတွေထိတ်လန့်နေ။ဒါကိုဖြေရှင်းဖို့အတွက်နေပြီးတော့သတင်းချက်လက်ရရှိအောင်မရလို့ပြည်သူတွေမလိုက်နိုင်ဘူးဆိုလို့ရရှိအောင်ဆိုးရနေနဲ့ဘလို့ဝန်ဆောင်မှုတွေပေးမလဲဘလို့ပြည်သူကိုစိတ်ကျေနပ်အောင်လုပ်မလဲဆိုတာကအဓိကကြတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်အခုချိန်ခါမှာလူသားမျိုးနွယ်တရက်လုံးကို၆လနေတာကကိုဗစ်ဖြစ်တဲ့အတွက်ကြောင့်မလို့ကိုဗစ်ကိုကာကွယ်ဖို့ရာဟာစစ်စင်ရေးဆောင်ရွက်တာထက်အများကြီးနေပြီးတော့ကျမတို့ဟိုဒီဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မလို့ဘယ်ဖက်ကမဆိုပြည်သူကိုထိခိုက်နေနာတဲ့အရာမျိုးဆိုလို့ရှိရင်ကျမတို့ကရက်တန်ထားမှာဖြစ်ပါတယ်။တပြိုင်တည်းမှာပဲကျမတို့ဗာဆွနေကျင်လဲဆိုလို့ရှိရင်မြန်မာနိုင်ငံမှာငင်းကြင်းရေးဖော်ဆောင်တယ်ဆိုလို့ရှိရင်တဒန်းပြေလုံးအတိုင်းတာအဖြစ်ငင်းကြင်းရေးဖော်ဆောင်ရမှာဖြစ်ပါတယ်ကျမတို့ဘက်ကရခိုင်ပြည်ပြည်သူဘက်ကပြန်ပြောတယ်ဆိုလို့ရှိရင်တနိုင်ငံလုံးငင်းကြင်းမှာအထူးသဖြင့်ရခိုင်ပြည်နယ်ငင်းကြင်းမှာမြန်မာနိုင်ငံငင်းကြင်းပဲဒီလိုပဲဘယ်နေရာမှာခြံလန့်မထားတဲ့မူနဲ့သွားမှာဖြစ်ပါတယ်အခုကနေပြီးတော့ကျမတို့ရခိုင်ပြည်နယ်ကလက်နက်ကင်တပ်ဖွဲ့ကြလို့ရှိရင်တော့ဒီအကြမ်းဖက်ရဲလို့တတ်မှတ်လိုက်တဲ့အခါမှာနေပြီးတော့ဒါပို့ပြီးတော့ဒီစစ်စင်ရေးကိုပို့ပြီးတော့အားသာအောင်လုပ်တဲ့ကျမအမြင့်ပြတ်ချေမုန်းတော့မယ်ဆိုတဲ့အခြေအနေကိုရောက်နေပါတယ်ဒါဟာကျမတို့ရခိုင်ပြည်သူတွေအင်မတန်စိတ်မကောင်းဖွယ်ရအဲဒါကိုခံစားရပါတယ်တကယ်ကြလို့ရှိရင်အရင်အမြင့်ကျမတို့အခါခါပြောပြီးသားပါဘာကြောင့်အရင်မြစ်တွေကဒီလိုမျိုးဖြစ်နေရတာလဲတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းနောက်တစ်ခုကနေပြီးတော့လက်နက်ကင်ပဋိပက္ခဖြစ်ရတဲ့အကြောင်းရင်းကိုတေချာစနစ်တကျသုံးသပ်မှတ်တာလေဒီကိစ္စတွေကိုဖြေရွတ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ကတော့ဒီအထူးသဖြင့်ကိုဗစ်ကာလမှာရခိုင်ပြည်နယ်လိုနေပြီးတော့အလင်းအမြန်ကိုဗစ်ကူးစက်နေတဲ့အကာလမှာဘယ်ဖက်ကမဆိုစစ်စင်ရေးဆောင်ရွက်တာမျိုးကိုဟိုရပ်တန့်ထားတင်တယ်ဘယ်ဖက်ကမဆိုဆောင်ရွက်တာမျိုးကိုတော့ကျမတို့ကဒါအပြင်းအထန်ကျမတို့ကန့်ကွက်တယ်ရှင်
ဟုတ်ကဲ့ကျွန်တော်ကိုတက်နိုင်လဲမေးချင်ပါတယ်ခင်ဗျာခုနကရခိုင်ပြည်နယ်မှာဒီကိုဗစ်အကန့်အသတ်တွေကိုမြို့ပေါ်တွေမှာလှုပ်တယ်လို့မျိုးပဲတိုက်ပွဲတွေဖြစ်နေတဲ့နေရာဒုက္ခသည်တွေရှိနေတဲ့နေရာမှာအာဏာပိုင်တွေဒီဘက်ကနေပြီးတော့ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့အစီအမံတွေကန့်အသတ်တွေဘာတွေများဆောင်ရတာကြားမိပါလဲ
ဒီရခိုင်ပြည်နယ်မှာတော့အဲ့လိုဒုက္ခသည်စခန်းရဲ့မြို့ပေါ်ရေလို့မခွေးခြားဘူးပေါ့နော်အဓိကတော့ဒီ အရင်ဒီညမထွက်ရမင်းဆိုရင်လေဒီကြောက်တော့ဖက်ပလောက်အဲ့ဟိုအများဦးဖက်ဆိုရင်အရင်ကလေးကထုတ်ပြန်ပြီးတော့ပေါ့နော်အဲ့ဒါကိုပဲမဖြစ်ခင်ကလေးကသူတို့စစ်စင်ရေးနေမယ်ဆိုပြီးတော့သူတို့ညမထွက်ရမင်းနေပါတယ်ကန်တာပြီးတော့ငိုကလေးကရှိတယ်အခုနောက်ပိုင်းမှာပါလဲဆိုတော့ရခိုင်တပြေနေလုံးပြဒီမျိုးနေမှမကြံဘူးဒီ16မျိုးနေအကုန်လုံးကိုသူတို့ကဒီ stay home ပေါ့နော်မလိုအပ်ပဲအပြင်မထွက်ပဲအဲ့လိုမျိုးကန့်တတ်ထားတာပေါ့နော်ဒီထွက်လို့ရှိရင်လည်းတူစီကိုစောစောကပြောတယ်လို့မျိုးအဲ့လို master မယ်လို့ပါတော့ပြီးထောက်ခံစားတွေပါယူရမလို့ဆိုတော့အဲ့မှာဒီအဓိကတော့ကိုထိတာတော့ဒီမျိုးပေါ်နေလူတွေတဲ့အဲ့ဒီ IDB မှာရောက်နေတဲ့ဒီဒုက္ခတွေပေါ့နော်အဓိကဒီစစ်စင်ရဲ့နေမြေလို့ပြောရမှာပေါ့အဲ့ရသေးတောင်ဖက်ကြောက်တော်ဖက်မင်းပြဖက်မြေပုံဖက်ပေါ့နော်အန်ဖက်ဘာဖြစ်လို့လဲဆိုတော့အဲ့လိုမျိုးကန့်တတ်လိုက်တော့ဒီဒုက္ခသည်စခန်းမှာရောက်နေတဲ့လူတွေကဒီအလူရှင်ရှိမှသူတို့ဘယ်လိုပြောရမလဲသူတို့စာဝတ်နေရေကိုဒီဖြည့်ရှင်းနေရဆိုတော့အခုနောက်ပိုင်းမှာအဲ့လိုဒီအာနာဘယ်နေဖက်ကအဲ့လိုမျိုးကန့်တတ်လိုက်တော့ပေါ့နော်ဘသူတို့အနေနဲ့ဒီရိုက်ခါပြလာတဲ့စခန်းတွေအများကြီးရှိတယ်ဆိုပြီးအတန်ထွက်လာတာရှိတယ်ခင်ဗျာဟုတ
်အဲရိုက်ခါမပြတ်စီရပါဘူးဒေါန်ဆန်းစုကြည်ပြောတယ်အကူအညီတွေပေးပါမယ်ပြောတယ်တကယ်တမ်းအစိုးရဘက်ကသွားတဲ့အကူအညီတွေကဒုက္ခသည်စခန်းတွေစီကိုရောက်ရလား
လောလောဆယ်မှာတော့ကျွန်တော်တို့တော့ပို့တာတွေပါလိမ့်မကြဘူးဒါအားလေးနောက်ပိုင်းရှိတာပေါ့နော်ဘယ်လိုပြောရမလဲဆိုတော့ဒီပထမဒီစစ်ပွဲဖြစ်ပြီးတော့ဒီတိုက်ပွဲတွေကြောင့်ဒေတာခံတွေထွက်ပြေးလာကြတယ်အစိုးရကအကုန်လုံးထောက်ပံ့ပေးထားတာဆိုပြီးပြောတာရှိတာပေါ့နော်တကယ်တကယ်နေပြည်တော်မှာကြတော့ဒီဒုက္ခတွေမှန်းတော့အတိမမပြူတဲ့စခန်းတွေကအများကြီးပြဒီလူပေါင်းအခုဆိုရင်ဒုက္ခတွေ2,000ကျော်လောက်ရှိတယ်ဒါပေမဲ့ဒီအစိုးရရဲ့တရားဝင်ခွင့်ပြုထားတဲ့ဒုက္ခတွေဥပဒေဒီ1,000ကျော်ကျော်လောက်ပဲရှိတာပေါ့နော်အဲ့တော့ဒီကြံတဲ့လူတွေ3,000ကျော်လောက်ကလူတွေကဒီအစိုးရရဲ့ထောက်ပံ့ခြင်းမရဘူးဒါပေမဲ့ဒီရတဲ့လူကောင်းကနေရှိတဲ့လူတွေကလည်းအပြေအဝမရကြဘူးဆိုပြီးတော့ကျွန်တော်တို့ဒီတိရပေါ့နော်ဒီသူတို့ဒီစခန်းတွေကဖုံးဆက်လာတာတွေအဲ့ဒီစခန်းတာဝန်ခံတွေပြောပြသလောက်ပေါ့နော်အဲ့တော့ဒီငကိုကလေးကဒီကိုဘက်မဖြစ်ခင်ကလေးကအဲ့လိုဖြစ်နေတယ်ဆိုတော့ဒီလိုကိုဘက်ကလည်းအကန့်အသတ်နဲ့ရခိုင်ပြည်နယ်မှာဒီတဟုန်ထုကူးဆက်နေတဲ့အချိန်မှာသူတို့စီကိုရောက်နိုင်ဖို့ဆိုတော့လောလောဆယ်လေးမကြားသေးသလိုဒီဒေါက်တာတင်စခန်းကလူတွေတော်တော်များများလေးဒီအစိုးရကဘလောက်ထောက်ပံ့ပါမယ်ဆိုတာကိုသိမျှော်လင့်ရှိရှိကုန်မရဘူးခင်ဗျာဟုတ်
အခုကယောဂကုသမှုနဲ့ပတ်သက်လို့ပြင်ယောဂကာကွယ်ရေးကိစ္စဆောင်ရွက်တာတွေရှိတယ်။ဦးကျမကြီးဒီစေနာဝန်ထမ်းတွေပါတွေရခိုင်ပြည်နယ်တွားကြတာပဲရှိတယ်။အဲ့တော့တကယ်တမ်းဒီကာကွယ်ရေးနဲ့ပတ်သက်လို့ကျမကြီးဝန်ထမ်းတွေကျမကြီးနဲ့ပတ်သက်တဲ့ပုံကိုယ်တွေဒီစစ်ဘေးဖြစ်နေတဲ့နေရာတွေတွားဖို့ရောတွားနိုင်တဲ့အခြေအနေရောရှိရလား
။အော်လောလောဆယ်ကတော့ဒီကျမကြီးကရခိုင်မှာကျွန်တော်ပထမတစ်ခေါက်လေးကဒီကိုပဲပထမစဖြစ်ဒီရန်ကုန်တို့ဘာတို့မှာစဖြစ်လေးကရခိုင်မှာတော့တိတ်မဖြစ်ဘူးအဲ့ရှင်လေးကဒီကျွန်တော်ဒီတည်င်းလိုက်ရင်းနဲ့ပေါ့နော်ကျမကြီးဌာနမြေကြီးကရခိုင်မှာအဲ့ဒါတွေကိုလုံးဖို့အတွက်ဒီကျမကြီးဝန်ထမ်းမလုံလောက်ဘူးဆိုတာမျိုးဒီကျမကြီးဌာနကပြောထားတာရှိတာပေါ့နော်အခုလက်ရှိမှာလည်းအဲ့တိုင်းပဲခင်ဗျာဒီပြည်ထောင်စုကတော့ဒီ volunteer တွေကျမကြီးဝန်ထမ်းတွေရှာပေးတယ်မှန်ပေမဲ့သူတို့ဒီမျိုးပေါ်အနေထားမှာကိုသူတို့အနေနဲ့ဒီလုံးပန်းနေရတဲ့အနေထားရှိတာပေါ့နော်အဲ့တော့ဒီ IDB စခန်းတွေတော်ဖို့ဆိုတာလေသူတို့အတွက်တော်တော်ကြီးစင်ခေါ်မှုရှိမှတင်တယ်ပြီးတော့ဒီ IDB စခန်းတွေကအတန်ထွက်လာတာပါလေဆိုတော့သူတို့အနေနဲ့ဒီကျမ်းမာရေးနဲ့သက်ဆိုင်တဲ့ဒီဟောပြောချက်လေးတောင်သူတို့မရဘူးဆိုတာမျိုးအတန်ထွက်လာတာတော့ရှိပါတယ်ခင်ဗျာဟုတ်
အဲ့တော့ခုနကခုနမတ်ထုမြေပြောထားတဲ့အထဲမှာလည်းပါတယ်သတင်းချက်လက်ကအင်ပတန်ရေးကြီးနေတယ်အဲ့တော့အဲ့စေဘေးဆောင်ဒေသကလူတွေကသတင်းချက်လက်ကိုအခုကဘလူးယူနေရလဲအစိုးရဘလူးပေးနေလဲ
အော်လောလောဆယ်တော့ဒီသူတို့အနေနဲ့သတင်းချက်လက်ကိုဘလူးယူလဲဆိုတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီတချို့ဖုန်းတွေဆိုလို့ရှိရင် SN ဒီဘလူးပြောရမလဲ message ပို့ပေးတာပေါ့နော်ဒီကိုဗစ်နဲ့ပတ်သက်ပြီးချက်လက်တွေဒါပေမဲ့ဒီနေဖက်တွေမှာဘလူးလေးဆိုတော့ဒီလို test ခင်တွေကင်တာကနေတယ်ဗျာနဲ့ဒီတချို့ဆိုလို့ရှိရင်ပေါ့နော်ဒီကဖုံးထည့်မှမမြင်ရတဲ့အနေအထားပေါ့နောက်တစ်ခုကကြတော့သတင်းရှက်လက်ကိုဒီကျွန်တော်တို့တွေ့ရတော့ဆိုမြောက်ဦးမှာဆိုလို့ရှိရင်မြောက်ဦးဘက်မှာဆိုလို့ရှိရင်မျိုးလေမှာနေပြီးတော့ဒီလိုမျိုးဒီဘောလေးထောင်ထားတယ်အဲ့ဒီဘောမှာဘယ်နှယောက်ဘယ်နှယောက်တိုးတယ်ဆိုတာဒီဘောကဟိုရေးပြီးတော့ပေါ့နော်တစ်မျိုးလုံးထွက်ကြည့်ရတဲ့အနေအထားအဲ့လိုမျိုးယူနေရတာရှိတာပေါ့နော်ခုနကဒီမတ်ထုမပြောသေးသလိုမျိုး19ရာစုရောက်နေတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်တချို့ဆိုရင်လည်းဒီမျိုးပေါ်မှာရှိတဲ့ကိုယ့်ရဲ့ဆွေမျိုးသားချင်းတွေကိုဖုံးဆက်နေရတာပေါ့အရှင်မပါသူလေဘလူးတွေဖြစ်နေပြီလေဘယ်နှယောက်ကူတော့ကြီးလေဆိုတာမျိုးပေါ့နော်ဟုတ
်မတ်ထုမီကိုကျွန်တော်နောက်ဆုံး bank မေးချင်ပါတယ်အတိအကတော့အခုလိုပရိပခါတွေဖြစ်နေတဲ့ covid အကျတဲတွေလည်းဖြစ်နေတဲ့အချိန်မှာပြောရမယ်ဆိုရင်ရခိုင်လွတ်တော်မှာလည်းရခိုင်ခေါင်းဆောင်တွေရခိုင်နိုင်ငံရေးပါတီတွေရှိပါတယ်အဲပြည်တော်စုစစ်မှာလည်းမျိုးသားလွတ်တော်လိုနေရာမျိုးတွေမှာမတ်ထုမီတို့ရှိပါတယ်အဲ့တော့ရခိုင်နိုင်ငံရေးခေါင်းဆောင်ရခိုင်ပါတီတွေဘက်ကဒါနဲ့ပတ်သက်လို့ပြောနိုင်ဆိုနိုင်တဲ့အနေအထားမရှိဘူးလားပြောနိုင်ပြောကြဆိုကြတာကိုရှိပါလား
ကျမတို့ပြောကြဆိုကြတာအပြင်ကျမဆိုလို့ရှိရင်လွှတ်တော်ကိုတိုက်တွန်းတဲ့အရေးကြီးဆိုတင်တဲ့အခြေအနေကြီးရှိပါတယ်ရှင် ကျွန်မဆိုလို့ရှိရင်28ရက်နေ့ကကျွန်မမြို့သားလွှတ်တော်မှာနေပြီးတော့အရေးကြီးဆိုတင်ပါတယ်ဒါပေမဲ့အရေးကြီးဆိုတင်တာတင်ပေမဲ့ဒီလွှတ်တော်ဆက်ရှင်သာပြီးသွားတယ်ဘာကြောင့်အရေးကြီးဆိုကိုမပေးဘူးအစိုးရကဘာတွေဆောင်ရွက်နေတာဆိုပြီးတော့တောင်းမှနေပြီးတော့ကျွန်တော်တို့လွှတ်တော်ကတစုံတရာပြန်ပြီးတော့အကြောင်းကြားစာအဲ့ဒါတွေမတွေ့ရဘူးဆိုတော့ကျွန်တော်တို့မန်တိုင်သုံးရမှာလွှတ်တော်ဟာအင်မတန်မှအားနေတယ်ရှင်ရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားတဦးအနေနဲ့ပြည်ထောင်စုကိုရောက်နေတဲ့လွှတ်တော်ကိုယ်စားတဦးအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့ COVID-19 နဲ့ပတ်သက်ပြီးတော့လျင်မြန်စွာကူးစက်ပြန်ပွားလေးရှိတဲ့အတွက်ကြောင့်မလို့ဒီဒါဟာရခိုင်ပြည်နယ်တက်တာမကနိုင်ငံအတွက်ပါအလွန်စိုးရိမ်ရတဲ့အခြေအနေဖြစ်တာကြောင့်ဒါဟာနိုင်ငံတော်အနေနဲ့ယခုထက်ပိုပြီးတော့ကာကွယ်ကူတာရေးအစီအမံတွေတိုးမြှင့်ဖို့ကျန်းမာရေးဝန်ထမ်းတွေကိုအမြန်ဆုံးတိုးမြှင့်ဆောင်ရွက်ပေးဖို့နောက်တစ်ခုကနေပြီးတော့ဒုက္ခသည်စခန်းများမှာရောဂါမပြန့်ပွားရေးတားဆီးနိုင်တဲ့အနေထားအထူးသဖြင့် social distancing ပုံစံလုပ်ဖို့နောက်တစ်ခုကနေထိုင်စားသောက်တဲ့နေရာမှာနေပြီးတော့စားနပ်ရိက္ခာလုံလောက်စွာဖြစ်တင်ပေးဖို့ဆိုတဲ့အရေးကြီးဆိုကိုတင်ပေမဲ့ကျမတို့လွှတ်တော်ကမကြားနာတဲ့အပြင်လွှတ်တော်ကိုယ်စားလှယ်တင်တဲ့အဆိုကိုရသလားမရသလားဘာတစ်ခုမှအကြောင်းပြန်ခြင်းမရှိပါဘူးဒါကြောင့်မလို့နေပြီးတော့ကျမတို့လွှတ်တော်ဟာဒီလိုတကယ်ဒီ up to date ဖြစ်ဖို့အတွက်တကယ်ရဟန်းပြည်သူတွေလက်ရှိခံစားနေရတဲ့ဟာကိုလွှတ်တော်ကိုယ်စားလှယ်ဘလောက်ကြိုးပမ်းပြီးတော့အဆိုတွေတင်ပေမဲ့ကျေးဇူးအတန်ကလှုပ်တော်အတန်လုံးဝမဖြစ်လာခဲ့အပေါ်မှာနေပြီးတော့ကျမတို့ကတော့ဒါဆိုင်မကောင်းရုံမှတပါလုံးဝမတက်နိုင်တဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီလှုပ်တော်မှာနေပြီးတော့ဒီအင်အားကြီးပါတီတရက်အနေနဲ့တကယ်တမ်းတိုင်းရင်းသားဒေသတွေမှာဘလို့ပူပန်မှုတွေရှိတယ်ဘလို့စိုးရိမ်မှုတွေရှိတယ်ဆိုတော့လှုပ်တော်ကိုယ်စားလှယ်ရဲ့တင်ပြချက်ပေါ်တော့မှဥပျက်ခါပြုတ်နိုင်တဲ့အနေထားဆိုလို့ရှိရင်ကျမတို့မျိုးသားရင်ကြားစေကိုဘလို့သွားကြမလဲဒါကြောင့်မလို့ကျမတို့အနေနဲ့ကတော့ဒီလှုပ်တော်ကိုယ်စားတယောက်ရဲ့တောင်းဝဝတ်တရားရဲ့ပြည်သူ့ကိုပေါ်မှာနေပြီးတော့ကောက်ွယ်ရမယ်ပြည်သူ့ကိုမှကိုစားပြုရမယ်လုပ်ငန်းဆောင်တာတွေကိုအချိန်နဲ့တပြေးညီလှုပ်တော်မှာအရေးကြီးဆိုတင်တာရိုးရိုးဆိုတင်တာမေးခွန်းတင်တာကိုတော့ကျမအနေနဲ့အားလုံးကိုဆောင်ရွက်ခဲ့ပေမဲ့လှုပ်တော်ကဘာကြားနာမှုမှမရှိခဲ့ဘူးရှင်ဒါကြောင့်မလို့ဒါဟာနေပြီးတော့အနိုင်ရပါတီရဲ့သို့မဟုတ်အစိုးရရဲ့နေပြီးတော့ကျမတို့ရခိုင်ပြည်သူပေါ်မှာထိဟန့်နေတဲ့စေတနာဖြစ်ပါတယ်ဒါကြောင့်ကျမတို့အနေနဲ့ကတော့ဒီလှုပ်တော်ကိုယ်စားတယောက်ရဲ့တာဝန်ကိုအပြည့်အဝထမ်းဆောင်ပေမဲ့ဒီအချင်းရာတွေကိုဆွေးနွေးဖို့အတွက်ဒါလူအများစုရှိတဲ့လွှတ်တော်ကအထူးသဖြင့်နေပြီးတော့လွှတ်တော်ဥက္ကဋ္ဌကဖွင့်ပြီးမှသာလျှင်နေပြီးတော့ကျမတို့ဆွေးနွေးပိုင်ခွင့်ရမှာဖြစ်တယ်ရှင်။အဲဒါကြောင့်မလို့ကျမတို့အနေနဲ့ကတော့ဒီလိုမျိုးနိုင်ငံရေးအရာဖြေရှင်းရမယ့်ကိစ္စတွေကိုလွှတ်တော်မှာတင်ပြရမယ့်ကိစ္စတွေကိုဆွေးနွေးလိုက်လို့ရှိရင်ကောကျမတို့ဘာတွေထိခိုက်နိုင်မှာမို့လို့လဲဘာတွေနစ်နာသွားစရာအကြောင်းရှိလဲဒီလွှတ်တော်ရဲ့စကားပုံပေါ့နော်ပြည်သူအတန်လွှတ်တော်အတန်ဖြစ်မယ်ဆိုလို့ရှိရင်ဒီလွှတ်တော်ကိုယ်စားလှယ်တဲ့ယူဆောင်လာတဲ့သတင်းစကားလွှတ်တော်ကိုယ်စားလှယ်တဲ့တင်တဲ့အဆိုတွေကိုဒီအမျိုးသားလွှတ်တော်တို့ပြည်သူလွှတ်တော်တို့မှာတင်ပြီးတော့ဆွေးနွေးတဲ့အချိန်တွေရောက်မှသာကျမတို့ရဲ့လွှတ်တော်အမှန်တကယ်အလုံးလုံးတွေလို့ပြောလို့ရမှာပါရှင့်အခုကကျမတို့ရဲ့လွှတ်တော်တွေကနေပြီးတော့ဒီမန်တိုင်၃ရက်ကတရက်ဖြစ်တဲ့လွှတ်တော်ဟာအင်မတန်မှအားနေတဲ့အခြေအနေရှိတယ်အထူးသဖြင့်ကျမရဲ့မျိုးသားလွှတ်တော်ဆိုလို့ရှိရင်ကျမဘလောက်ပဲပြည်သူများကတင်ပြလိုက်တဲ့အရာကိုနေပြီးတော့အချိန်နဲ့တပြေးညီဆောင်ရွက်ပေးမယ်ကြားနာတာတွေလုံးဝမလုပ်တဲ့ပုံမှာတော့ဒါကျမရဲ့တို့ရဲ့ရခိုင်ပြည်သူတွေကိုဟိုတန်းတူမပြောနဲ့ကျမတို့ဒီလိုမျိုးစိုးရိမ်ပူပန်ရတဲ့အခြေအနေမှာတော့မှအဖက်မလုပ်သလိုခံစားရတဲ့အတွက်ကြောင့်မလို့ကျမအနေနဲ့ကတော့ဟိုဒီပြည်သူကိုစားအရောက်ကိုဆိုင်မကောင်းဖြစ်မိတယ်ရှင်
ရခိုင်ပြည်နယ်မြို့သားလွတ်တော်ကုစလေဒေါ်ထုမီနဲ့ကျွန်တော်တို့ view ရခိုင်ပြည်နယ်ကသတင်းတောက်ကိုတက်နိုင်လို့နဲ့မင်းများတက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာစနေညစနေဝိုင်းအစီအစဉ်ကတော့ဒီမှာပဲကျွန်တော်ခွင့်ပေးပါကျွန်တော်သားညဦးပါ
ကြမ်းနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုး မ ှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။